အခြားနိုင်ငံတွေနဲ့ MOU နားလည်မှုစကြောင်းတော့အရာမေလ10ရက်ကစလို့ပြည်ပကိုအလုံသမားတွေတောင်းတဲ့ချီတတုပ်ပြီးတတုပ်ဆေလွတ်နေတယ်လို့အလုံသမားကြီးရအဖွဲ့အစည်းအချို့က VOA ကိုပြောပါတယ်အဲ့ဒီတည်းမှာထိုင်းကိုသွားတဲ့အရေးအတွက်ကအများဆုံးဖြစ်ပါတယ်ထိုင်းနိုင်ငံကမြန်မာအလုံသမားလိုအပ်ချက်ညှင်းသက်နေစေဖြစ်တယ်လို့မြန်မာအလုံသမားကြီးရဌာနကအမြဲတမ်းအတွင်းဝင်ဦးညွန့်ဝင်းက VOA ကိုပြောပါတယ်
လက်ရှိသွားတဲ့နှုတ်ကတော့ကိုးပေါင်းလောက်ခေါ်မယ်ကိုမဟုတ်ဘူးလားတောက်လျှောက်တော့ဒမဲနေရတော့တက်နေတာပဲဆိုတော့တနာကိုပုံမှန်အချင်းတော့တပေါင်းကျော်လောက်တော့တောက်လျှောက်ထွက်နေတယ်ကျွန်တော်တို့မလာပိုင်းကနေပြီးတော့အခုဟိုဟာပေါ့ဗျာဟိုဆယ်လာပိုင်းပေါ့6လတန်းမှ9ပေါင်းလို့တနာကတပေါင်းကျော်လောက်ကျွန်တော်တို့ထွက်တယ်ဗျာအဲကျွန်တော်တို့ကြည့်ခါတာသူတို့စီမှာလူသမားလိုအပ်ချက်တော်တော်ကိုမြင့်တက်နေတယ်လို့ကြားတယ်
ပြည်တွင်းမှာနိုင်ငံရေးမတည်ငြိမ်မှုအလုတ်အကန့်ရှာပါမှုနဲ့ကုန်စည်နှုန်းကြီးမြင့်မှုစီးပွားရေးအခက်အခဲတွေကြောင့်ပြည်ပကိုထွက်ပြီးအလုတ်လုတ်ချင်တဲ့မြန်မာလူငယ်တွေပိုများလာနေပါတယ်။ထိုင်းမှာတော့မြန်မာကျပ်ငွေတန်ဖိုးနဲ့တစ်ရက်ကို26,000လောက်ဝင်ငွေရပါတယ်လို့အကြမ်းမြင်ပြောကြပါတယ်။ဂျပန်နဲ့ကိုရီးယားသွားတဲ့သူတွေကတော့အလုတ်ပေါ်မူတည်ပြီးလစာရရတွေကွဲပြားနိုင်ပါတယ်။ပြည်ပအလုတ်အကန့်ဝန်ဆောင်မှုလုပ်ငန်းရှင်များအဖွဲ့ချုပ်ကတာဝန်ရှိသူကအခုလိုရှင်းပြပါတယ်
။ထိုင်းကလုပ်ငန်းပေါင်းစုံပါပဲ။ဆိုင်ရုံနေလည်းရှိတယ်ပေါ့နော်။ဒီကျုပ်တွေလည်းရှိတယ်။ဆောက်လုပ်ရေးတွေလည်းရှိပါပဲ။ဆယ်မပိုင်းမှာတော့လာဆောင်နေကြောင်းနေရှိတယ်လို့တော့ပြောတယ်။ဒါပေမဲ့ရခိုင်နှုံးသားကတော့331ကျော်ပေါ့နော်။လုံးဝရှင်းပါရင်လေ။ဂျပန်ကကြတော့ကျွန်တော်တို့ training visa ပေါ့နော်။ကိုရီးယားကကြတော့ training visa သဘောမျိုးပါပဲ။ဒါကတော့လုံမောင်းဝန်ကြီးဌာနကဆက်တာတော့လေ။မတော်ကလာဆောင်ပိုင်းတက်ကြည့်လောက်ပဲ။ဒီခုနဲ့တခုလည်းမတူတော့လုပ်ငန်းမတူဘူး။
MOU နဲ့အလုတ်သွားလုတ်ကြသူတွေအပြင်ထိုင်းနိုင်ငံမှာတက်တေကန်ကက်ပြာ CI နဲ့အလုတ်လုတ်နေတဲ့မြန်မာလုတ်သားတွေလည်းတောင်းတဲ့ချီရှိပါတယ်။မြန်မာအလုတ်သမားတွေအလုတ်သမားအခွင့်အရေးချိုးဖောက်ခံရမှုခေါင်းပုံဖျက်ခံရမှုတွေလည်းမကြာခဏဖြစ်လေရှိပြီးအဲ့ဒီလိုခံရသူတွေထဲမှာ MOU အရလာအလုတ်လုတ်တဲ့အလုတ်သမားအချို့လည်းပါဝင်နေတယ်လို့ထိုင်းချီဆက်မြန်မာအလုတ်သမားရေးရအဖွဲ့တွေကပြောပါတယ်။ဒီကိစ္စကိုထိုင်းအလုတ်ရှင်တွေကတာဝန်ယူမှုရှိအောင်မြန်မာဘက်ကလည်းဖြည့်ရှင်းတင်တယ်လို့အကြံပြုနေကြပါတယ်။မြန်မာအလုတ်သမားကြီးရဌာနဘက်ကတော့တရားဝင်ဆေးလွတ်ထားတဲ့အလုတ်သမားတွေအရေးကိစ္စကိုတာဝန်ယူပြီးဖြည့်ရှင်းပေးမှာဖြစ်ကြောင်းအမြဲတမ်းအတွင်းဝင်ဦးညွန့်ဝင်းကပြောပါတယ်
။အေဂျင်စီကချင်းမယ်အေဂျင်စီကချင်းလို့မရရင်အေဂျင်စီပြင်ဟိုမှာလည်းကျွန်တော်တို့အလုတ်သမားဟိုတန်ရာရှိတယ်ရှိပါတယ်ဗျ။တန်ရာရှိရောဟိုတန်ကောင်းမှလည်းရှိတယ်ကျွန်တော်တို့ထိုင်းမှာဆို9ရောက်တော့ကျွန်တော်တို့ခံတာလားဖြစ်တယ်။အဲချက်ချင်းလိုအပ်ရင်လိုအပ်တယ်လို့ဖြန့်ကွဲပြီးတော့ဒီ agency ရောကျွန်တော်တို့လုံသမားတန်ရာကြီးရောလိုအပ်ရင်ကျွန်တော်တို့အာမတ်ကြီးကအစဒါတရားဝင်လက်မှတ်ထိုးရတာဖြစ်တဲ့အတွက်ရေးတင်ယူနဲ့ချင်းချင်းရောက်ကျွန်တော်တို့ဖြည့်ရှင်းဆောင်ရွက်မှုတွေကိုလုပ်သွားမှာဖြစ်ပါတယ
်။အခုနောက်ပိုင်းမှာဂျပန်နဲ့တောင်ကိုရီးယားကလည်းမြန်မာနိုင်ငံကလုံသမားတွေကိုတိုးပြီးခေါ်ယူနေပါတယ်။ထိုင်းနိုင်ငံအပြင်ဂျပန်ကိုရီးယားနဲ့မလေးရှားကိုပါထည့်သွင်းမယ်ဆိုရင်6လအတွင်းပြည်ပမှာအလုတ်သွားလုပ်တဲ့မြန်မာအရေးအတွက်ကတသိန်းနီးပါးရှိသွားပြီလို့လည်းလုံသမားရေးရာအဖွဲ့အစည်းတွေကခန့်မှန်းထားကြပါတယ်ခင်ဗျာ။